ညမာဘင်္ဂလားဒေ့နယ်စပ်မှာမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အာစာဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တဲ့တဲ့ရင်ကိုပြောပြပါမယ်။ဒီခိုင်းပြည်နယ်မောင်သောမြို့နယ်ညမာဘင်္ဂလားဒေ့နယ်စပ်မှာကင်လှဲ့နေတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့အာစာဖွဲ့တို့စနေနေ့မနေ့ပိုင်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့တမန်တော်သတင်းမှပြန်ကြားရေးဖွဲ့တွင်မူပုံမှုချုပ်စောမင်းထွန ကွယ်လောက်မှာနေကြမတန်တီတီ41ရဲကင်းစခန်းနေကြတော့ရဲတပ်ဖွဲ့ကသူရဲ့ပုံမှန်အနေလုံးရဲ့အတွက်နေကြဆန်စီရုပ်တောင်မှာကင်းလက်မှုဆောင်ရွက်ခဲ့တယ်။မြန်မာပြည်ပဲချမ်းကနေမှာအာဖာကျမ်းပဲတောင်းရန်သူကဒီကင်းလက်နေတဲ့အဖွဲ့ကိုခြုံကိုတိုက်ခိုက်ခဲ့တာရှိတယ်။နေကြတော့ရဲအဖွဲ့ရဲ့တမတော်ရဲကနေပြီးတော့စစ်ကူ PD ဆောင်ရွက်ခဲ့တယ်။ထုတ်ကိုတိုက်ခတ်ကြရတဲ့နေသားသောရဲတပ်ဖွဲ့ကသူရဲ့ဟိုတရားနဲ့ခေတ္တကတူအားရရှိခဲ့တာရှိတယ်
။တိုက်ပွဲတွင်အာဇာဘက်မှာအထူးခံရှိမရှိဆိုတာကိုတော့မသိရပါဘူး။ဒီလပိုင်းတွင်နေသားသျှောက်မှာအာဇာဖွဲ့ရဲ့လှုပ်ရှားမှုများလာတယ်လို့လည်းဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ်
။မျိုးအနေနဲ့ကတော့ ICG ကပို့ကာတီနေလာဘက်မှာတင်ပါပါ။အဲဒီအတင်းတွင်မှာအာဇာရဲ့လှုပ်ရှားမှုတွေပုံများပြားလာတဲ့ရရှိခဲ့တာရှိတဲ့အတွက်နေသားဒိတာလုံးလုံးကိုဒီလိုစနစ်ကျဆောင်ရွက်လျက်ရှိတယ်။
ဧပြီလကွန်ပိုင်းကမြန်မာဘင်္ဂလားဒေ့ရ်နယ်စပ်မှတ်တိုင်မှ PP41 ရဲ့မြောက်ဘက်မီတာ1500ကျော်မှာမတင်ကားပွဲရာအမျိုးသားနှစ်ဦးကိုတွေ့ရှိခဲ့လို့နေမြေလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့ကစစ်ဆေးဖို့ခေါ်ယူခဲ့ပေမဲ့လည်းထွက်ပြေးသွားတဲ့ဆက်ပြစ်ကားခဲ့ရတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အသေးဖန်ဆီးရမိတဲ့အဲ့ဒီအမျိုးသားနှစ်ဦးရဲ့လျှို့လောင်းတဲ့သူမူရေးဆေးဝါးမိုင်းနဲ့ဆက်ဆက်ပစ္စည်းတွေကိုတင်စီရခဲ့မိပြီးအောင်စုနေမြေရဲစခန်းကိုအနှံချောင်းလဲဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရ်နိုင်ငံနယ်စပ်နဲ့ထိစပ်နေတဲ့မောင်တော်မြို့နယ်တွင်းမှာအာဇာဖွဲ့ကနေမကြာခဏဆိုသလိုဘုံခွဲတိုက်ခိုက်တာခြုံကိုတိုက်ခိုက်တာတွေလှုပ်လှိပ်ရှိပါတယ်။2020ပြည်နှစ်အစပိုင်းမှာနယ်ကြားဆောက်ရဲဖွဲ့ဒူရဲမှုသူနဲ့ရဲသားဖွဲ့ဝင်တို့ကားမိုင်းခွဲခံရလို့တိုက်စုံခဲ့ရတယ်လို့အာဇာဖွဲ့ကတိုက်ခိုက်လို့အောင်စုနယ်မြေရဲစခန်းကရဲသားဖွဲ့ဝင်တို့ကြာဆုံးခဲ့တယ်လို့လည်းဘုံမှုချုပ်စွန်မင်းထွန်းကဆိုပါတယ်။ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လ25ရက်နေ့မှာနေကြားဆောက်စခန်း30ဝန်းကျင်ကိုလက်နက်ကန်ဆောင်ထားတဲ့အာဇာမီခရိုဟင်ဂျာတွေကအုပ်စုဖွဲ့တိုက်ခိုက်ခဲ့လို့38ကြိမ်တိုက်ပွဲဖြစ်ပွားခဲ့ပြီးတပ်မတော်နဲ့ရဲတပ်ဖွဲ့ဝင်12ဦးသေဆုံးခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအခင်းဖြစ်ပွားပြီးနောက်ပိုင်းတပ်မတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်တာမှာရိုဟင်ဂျာ6သိန်းကျော်နေရာကနေဘင်္ဂလားဒေ့ရ်နိုင်ငံဘက်ကိုထွက်ပြေးသွားပြီးဒုက္ခသည်ဖြစ်နေဆိုင်နေရပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတဲ့မြန်မာအစိုးရကအဲ့ဒီဒုက္ခသည်တွေကိုပြန်လည်လက်ခံရေးအစီအစဉ်တွေလှုပ်ဆောင်ထားပေမဲ့လက်ရှိ COVID-19 ကာယရောဂါကြောက်ရွံ့နေချိန်မှာအဲ့ဒီအစီအစဉ်တွေအလုံးရပ်ဆိုင်းနေပါတယ်။ပြီးခဲ့တဲ့လပိုင်းတွင်းကတော့ကိုယ့်အစီအစဉ်နဲ့ကိုယ်ပြန်လာတဲ့ဒုက္ခသည်တချို့တော့ရှိခဲ့ပါတယ်။ VOA မြန်မာပိုင်းအတွက်ကျွန်တော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာပါ။